ကိုရန်တပ်ဖွဲ့ရဲ့ဗန်စင်းကိုတရုတ်အစိုးရဗန်တစ်ခုကပိတ်လိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာတရုတ်နဲ့မြန်မာဆွေးရတော်ကြားနှင်းဆက်ဒေသတူညီအေးချမ်းရဲ့အတွက်ဆွေးနွေးဆောင်ရွက်တာတွေရဲ့ရလဒ်အဖြစ်မြန်မာဆွေးရဘက်ကသုံးသပ်ပါတယ်။တစ်ဆက်ထဲမှာလည်းလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးရတဲ့လမ်းဖွင့်ထားကြောင်းကိုလည်းထပ်မံပြောကြားလိုက်ပါတယ်။ဒီအကြောင်းပြေဆုံးကို VO မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ကိုကကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကိုင်မျိုးအနီးမှာတရင်းနှစ်ပတ်ကြာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲ MNDAA ကကိုကလက်နက်ကင်တပ်ဖွဲ့ရဲ့ရံပုံငွေလက်ခံရဗန်စင်းတစ်ခုကိုတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်ကပိတ်လိုက်တာဖြစ်ပါတယ်။ဒီလိုကိုကတပ်ဖွဲ့ရဲ့ဗန်စင်းပိတ်လိုက်တာတနိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အဖြစ်နိုင်ငံတော်တမရယုံရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောပါတယ
်။ဒီလိုဆိုဆွေးနွေးပွဲတွေရဲ့ရလဒ်တော့မကဘူးကျွန်တော်တို့ထူးထူးလို့ပေါ့နော်တနိုင်ငံသားမှာအကြောင်းပြုရှင်ရှိတယ်လို့မြန်မာမှာရှိတဲ့တရုတ်တမန်ကြီးတရုတ်မှာရှိတဲ့မြန်မာတမန်ကြီးနောက်ဆုံးဘုပ္ပတိပဲတိုင်းရဲ့ဆက်ပြီးတော့ပြောဆိုတာရှိပါတယ်။ဒါရဲ့အကျိုးရလဒ်လို့ပြောလို့ရပါတယ်။အခုဒီတိုက်ပွဲတွေဖြစ်တဲ့အခါမှာနောက်ပေါ်ရနေတော့ပံမှုကုန်မှုတွေရှိနေတယ်။ဒီပံမှုကုန်မှုတွေကတရုတ်ကိုဆိုးရရဲ့မူဝါဒမဟုတ်ဘူး။ဒီဆိုးရကဒါမျိုးတွေတို့လက်ခံမှာလည်းမဟုတ်ဘူး။သို့သောအောက်ရှင်မှာပေါ့နော်နိုင်ငံနိုင်ငံအမေရိကန်ဆက်ဆက်တဲ့အကျိုးဟိုဘက်ဒီဘက်မျိုးနွယ်စုတွေဆက်ဆက်ပတ်သက်မှုကကြေကြေတန်ရှိနေတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းဟိုတိဟိုဆိုးရရမူဝါဒနဲ့စောင့်ရတဲ့ဖို့ကျွန်တော်တို့ပြောကြဆိုကြတာရှိပါတယ
်။ဥဇော်တီပြောဆိုသွားတဲ့ခေက 2+2 ဆွေးနွေးပွဲဆိုတာကတော့တရုတ်နဲ့မြန်မာအစိုးရတို့ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကြားမှာဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုနှစ်ဖက်ညီလိုက်ဆွေးနွေးကြတဲ့ဆွေးနွေးပွဲတွေကိုခေါ်တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာ MND ကကုကန်တပ်ဖွဲ့ကတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်မှာဖွင့်ထားတဲ့ငွေစင်းကနေအမေရိကန်ဒေါ်လာ5သိန်းကျော်ရန်ပုံငွေရရှိခဲ့ပါတယ်။အဲ့ဒီရန်ပုံငွေတွေကိုဘဏ်ငွေစင်းမှာဓာတ်ရိုက်အနှံပေးသွင်းတာဒါမှမဟုတ်မိုဘိုင်းငွေပေးစနစ်နှစ်ခုကနေတဆင့်လူတန်းသူတွေကပေးပို့ခဲ့ကြတာလို့ Writer သတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့လက်နက်ကိုင်တပ်ဖွဲ့တွေကိုတိုက်ခိုက်တာတွေရပ်ဆိုင်ပြီးပြည်စုံဆွေးနွေးအဖြေရှာဖို့အစဉ်တိုက်တွန်းနေကြောင်းလည်းဦးစော်ထေးကအခုလိုဆက်ပြောပါတယ်
။ဒီနယ်စပ်တွေကတည်ငြိမ်ရေးငြိမ်းချမ်းရေးဒီနိုင်ငံလုံးကိုကြိုးစားသွားဖြစ်တယ်။မြန်မာနိုင်ငံတို့ကတော့ဒီဖွဲ့တွေကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်လာဖို့ NRC ဥက္ကဋ္ဌအနေနဲ့ကျွန်တော်တင်ညာချက်မှာအနည်းငယ်လောက်တော့သက်ကွာဆုံးမထားရရှိတယ်။ဆုံးမထားတဲ့အချက်မှာပဲဒီမြောက်ပိုင်းမှာဘယ်လိုတိုက်ခိုက်နေမှုတွေအများဆုံးရပ်ဆိုင်မှုဒီရတဲ့သစ္စာစင်းတဲ့ဖြစ်ရှာတဲ့နိုင်ငံတွေသူတို့လည်းများကိုလိုက်ဖို့ဒီအရရေမကျတိုက်တွန်းနေတာဖြစ
်တဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးကိုကန်တပ်ဖွဲ့အပါဝင်တအန်းပလောင်နဲ့ရခိုင်တပ်ဖွဲ့တွေကိုကန့်တတ်ထားတာတွေကလည်းမြန်မာနိုင်ငံငင်းကြဲရေးဖြစ်စဉ်မှာအဟံတားတစ်ခုဖြစ်နေပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလည်းပြည်မြန်မာနယ်စပ်ဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒီလ6ရက်နေ့ကစတင်ပြီးတော့လဲကိုကန့်ဒေသမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။လက်ရှိကိုကန့်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်နယ်စပ်ကုန်သွယ်ရေးကိုထိခိုက်ခဲ့တယ်လို့လောက်ကိုင်မျိုးကပြည်သူ3000လောက်ဟာလဲမြို့ကိုစွန့်ခွာပြီးတိမ်းရှောင်နေကြရပါတယ်။လောက်ကိုင်ဒေသကတိုက်ပွဲတွေဟာရက်တက်နှစ်ပတ်ကျော်ကြာမြင့်လာခဲ့ပေမဲ့အခုချိန်ထိလည်းဆက်လက်ဖြစ်ပွားနေသေးရှိကြောင်းလောက်ကိုင်မျိုးကကုညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေသူတူကပြောပါတယ
်။မနေ့ကတော့မနေ့ကညတော့သူတို့ညကဒီသူတို့ဟို107နဲ့အဲ့တခါခွဲစီကပြတဲ့ပြေဥပစ်တော့ပြတဲ့ကံနေကြတယ်။အော်ဒီမနေ့ကတော့လက်နဲ့ဒီပြေခတ်တယ်နေတော့ရှားနေတယ်ဟုတ်တယ်။ဒီမှာကျွန်တော်တွေ့ရတော့ရှေ့ကျင်တော့အဲ့ဒီပုဂ္ဂိုလ်ဒီတခါခွဲစီကပြတဲ့အားရကြရတယ်နော်။ဟုတ်ကဲ့အဲ့မှာတော့ဒီပြတဲ့အားရပြည့်ခဲ့ကြတယ်ဟုတ်ကဲ့။
ဒီကြတဲ့အင်တာနက်ကတော့တမရော့ကာကွယ်ရေးဦးစီးချုပ်ဂိုဒိုမူဂျီမင်းအွန်လိုင်းနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်တို့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းကြီးနယ်စပ်ကုန်သွယ်ရေးနဲ့ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဆက်လက်ပူးပေါင်းဆောင်ရွက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်